မြန်မာနိုင်ငံမှာတိကျလွတ်လပ်တဲ့ငွေကြေးအဖွဲ့အစည်းတစ်ခုဖြစ်လာတဲ့မြန်မာနိုင်ငံဗဟိုဘဏ်အနေနဲ့အစိုးရဝန်ကြီးဌာန၄ခုကိုချင်းငွေထုတ်ချေးခွင့်လွှတ်တော်ကနေအတီးပြုဆုံးဖြတ်လိုက်ပါတယ်။အခုလိုဗဟိုဘဏ်ကနေဝန်ကြီးဌာနတွေကိုငွေထုတ်ချေးနိုင်ဖို့အခွင့်ရေးပေးတာဟာဗဟိုဘဏ်ကိုပိုးပြီးတော့လွတ်လပ်ခွင့်ပေးတဲ့အခြေအနေဖြစ်တဲ့ဆိုပြီးတော့စီးပွားရေးပညာရှင်တွေကသုံးသပ်ကြပါတယ်။စုံစမ်းမေးမြန်းထားတဲ့ရန်ကုန်မြို့ကနေပြီးတော့ဘူယိုရီသတင်းတောက်ကိုအောင်ရဲမောင်မောင်ကပြောပြပေးမှာပါရှင်
။ဟုတ်ကဲ့ပါခင်ဗျာ။အစိုးရတက်ပြီးနှစ်နှစ်ခွဲအကြာမှာဗန်နိုင်းဝန်ကြီးဌာနအောက်ကနေတရားခွဲထွက်လာနိုင်ပြီဖြစ်တဲ့ဗဟိုဘဏ်ဟာအစိုးရဝန်ကြီးဌာနတွေကိုဒီ 2013-2014 ဘဏ်နာနှစ်မှာငွေချေးခွင့်ပေးနိုင်တော့မှာဖြစ်ပါတယ်။ဩဂုတ်လ14ရက်နေ့ကပြည်ထောင်စုတော်မှာဗဟိုဘဏ်အနေနဲ့ဝန်ကြီးဌာန၄ခုဖြစ်တဲ့ပြည်ကြားရေးဝန်ကြီးဌာန၊ရက်စစ်စွမ်းရည်ဝန်ကြီးဌာန၊ငွေပြည်ရေးနဲ့ထုတ်လွှင့်ရေးဝန်ကြီးဌာန၊စက်မှုဝန်ကြီးဌာနတွေကိုမြန်မာကျပ်ငွေ410ဘီလီယံကိုအတုံးနှုံး၄ချက်နဲ့ချေးပေးဖို့ကန့်ကွက်သူမရှိအတည်ပြုခဲ့တာပါ။အခုလိုဗဟိုဘဏ်ကနေအစိုးရဝန်ကြီးဌာနတွေကိုငွေချေးပေးနိုင်တာဟာကောင်းမွန်တယ်လို့နိုင်ငံတော်တမရရဲ့စီးပွားရေးအကြံပေးပုဂ္ဂိုလ်ဦးမြင့်ကပြောပါတယ
်။အများအဖြစ်တော့ဆရာတိတယ်တော့ဘဟုဘဏ်က monetary policy ကိုကိုင်တာပေါ့နော်။ဒါကြီး monetary ကိုင်တဲ့ခါကျသူ့အနေနဲ့ကဒီ budget တွေဘာတွေမှာဒီဟိုလေဘဟုဘဏ်က monetary policy ကိုင်တဲ့ခါကျဒီ money supply ကသူက control တာပေါ့။ဒီ money supply အဲ့ခါအဲ့ဒီ money supply နေပြီးတော့သူကငွေတွေဘာတွေသူကရှိလို့ရတာပေါ့ budget deficit တွေဘာတွေ finance လို့ရတာပေါ့နော်
။အ
ဲ့ဒီ deficit ကတော့ဘယ်လိုသုံးတယ်ဆိုတာတော့သူက policy ပေါ်မှာဒီမှာပေါ့။ပြန်တော့ပြန်နားလဲတာပေါ့နော်ဘယ်မှာကောင်းတက်ကောင်းပါလဲသူ့ကိုပိုပြောမှဟိုဟို independent ဖြစ်တာပိုပြောမှလွတ်လပ်ခွင့်ပေးတာနော်ဒီ money supply control လုပ်ပြီးဆိုလို့ရှင်တော့သူ့အနေနဲ့ကတော့ဒီ inflation တွေပါတော့ထိန်းလို့ရတာပေါ့နော်တူတက်ပူလဲလွတ်လို့ရတာ budget deficit ကဟိုအမြဲဟိုလေဟိုတိုင်းပြည်အတွက်ကျိုးရှိမြတ်တော့သုံးလို့ရတယ်သိတယ်မလားကျိုးရှိမြတ်တာဒါမျိုးတက်စစ်တို့ပါလို့ဆိုအများကြီးတီးကျလို့နေတာဟုတ်တယ်မြို့တိုင်းမှာတော့မစိုးပါလို့ဆရာထင်တယ်လေ
တီးကျလွတ်လပ်တဲ့အဖွဲ့အစည်းဖြစ်လာတဲ့ဗဟိုဘဏ်ကဝန်ကြီးဌာနတွေကိုငွေချေးဖို့လုပ်တဲ့အပေါ်မှာလွတ်တော်ကိုယ်စားလှယ်အနေနဲ့လည်းကန့်ကွက်ဖို့မရှိဘဲလက်ခံတယ်လို့အမျိုးသားလွတ်တော်ကိုယ်စားလှယ်ဦးလာဆွေကပြောပါတယ
်ဟိုဟာကပွင့်လင်းမြင်သာတဲ့ခေတ်ဖြစ်နေပြီဒီမိုကရေစီခေတ်ဖြစ်နေပြီဒါကြောင့်မို့လို့လိုအပ်တယ်ထင်ရင်တို့ချီးပြီးသုံးမယ်ပြီးရင်တို့လည်းဆိုင်လို့တို့ချီးတာပေါ့ဗျာ
ဟုတ်ကဲ့
တို့တို့အာမခံလို့ဝန်ကြီးတွေအာမခံလို့ဒါလည်းချီးတဲ့နယ်လို့သမရာယူသားလို့အစိုးရအဖွဲ့အနေနဲ့ခြိတာဟုတ်အခုကနည်းဒါပထမဆုံးကြိတ်ခြိသုံးတာပေါ့ဒီအစိုးရစီကနေဟိုဗဟိုဘဏ်ကနေအစိုးရဝန်ကြီးဌာနခြိသုံးတာပေါ့နိုင်ငံတကာမှာလည်းအဲ့လိုခြိတယ်ဆိုတာရှိတယ်ဘာလို့တော့ဗဟိုဘဏ်နဲ့အစိုးရနဲ့တရားခွတ်ထွက်သွားတဲ့အကြောင်းဒီလိုခြိတယ်ဆိုတာပေါ်လာတာပါခင်ဗ
ျအစိုးရတဲ့တက်ပြီးတဲ့နောက်ပိုင်းမှာစိုက်ပျိုးရေးနဲ့မွေးမြူရေးလုပ်ငန်းတွေထုတ်လွှင့်ရေးကဏ္ဍတွေမှာအရှုံးပေါ်နေတဲ့အတွက်မွေးမြူရေးဝန်ကြီးဌာနအနေနဲ့ဗဟိုဘဏ်ကချင်းကိုရလာမယ်ဆိုရင်ဝင်မြူထုတ်လို့ရတဲ့သမားတွေအတွက်အနေငယ်အသက်ရှူချောင်းလာနိုင်မယ်လို့လည်းငါလုပ်ငန်းရှင်များအဖွဲ့ချုပ်ရဲ့အတွင်းမူဦးဝင်းကျန်ကပြောပါတယ
်ကြီးဌာနကိုဘိုးဘန်းနေတဲ့ဒီကတိကျရက်တီမင်းနဲ့ခြေခါမှာသတို့တော်ရဲ့သူသူချင်းနဲ့ကြီးပွဲရတယ်ဆိုတာကျွန်တော်တို့နေတဲ့တော့ဒါတမဝန်သားတော့ပ
ါအစိုးရဝင်ကြီးဌာန၄ခုကိုဘိုးဘန်းကငွေထုတ်ချေးခွင့်ကိုအခု 2013-2014 ဘဏ္ဍာနှစ်မှာစတင်ချေးပေးနိုင်မှာဖြစ်ပြီးတော့ဝန်ကြီးဌာနတွေကလည်းဗဟိုဘဏ်ကိုအတိအကျချေးယူထားတဲ့ငွေကိုအတိုးနှုန်းနဲ့တကွပြန်ဆက်ရမှာဖြစ်တယ်လို့လည်းဦးလဆွေကပြောပါတယ်မြန်မာနိုင်ငံရဲ့ public ကစီးပွားရေးလုပ်ငန်းရှင်တချို့ကတော့အခုလိုပြည်သူတွေစီကနေအခွန်ကောက်နေတဲ့ဝန်ကြီးဌာနတွေကဗဟိုဘဏ်ကနေထပ်ပြီးတော့ချေးငွေရတာဟာစဉ်းစားစရာကိစ္စတစ်ခုဖြစ်တယ်ဆိုပြီးတော့လည်းပြောဆိုဝေဖန်မှုတွေရှိနေပါတယ်ငွေချေးခွင့်ရခဲ့တဲ့ဝန်ကြီးဌာန၄ခုဟာ budget လုံငွေပြနေတဲ့ဝန်ကြီးဌာနတွေဖြစ်ပြီးတော့လျှက်စစ်စွမ်းရည်ဝန်ကြီးဌာနဟာဆိုရင်အခုချေးယူဝင်ရတဲ့ဝန်ကြီးဌာနတွေထဲမှာမြန်မာကျပ်ငွေတန်3,900,000ကိုရန်ကုန်လျှက်စစ်တာတိုးချဲ့ရေးလုပ်ငန်းတွေအတွက်ချေးယူဝင်ရမှာလည်းဖြစ်ပါတယ်ခင်ဗျာ